Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာသောရရှင်ရရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2020ခုနှစ်အောက်တိုဘာလ12ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ25 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမသင်္ကီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနေ့သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ပြောပြပေးပါပါအာဖဂန်စတန်နိုင်ငံရဲ့စီးပွားရေးပြိုလဲမသွားအောင်နိုင်ငံတကာအတိုင်းဝန်ကနေဝိုင်းဝန်းပြီးပံ့ပိုးပေးကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကဖန်ကြားလိုက်ပါတယ်အီရတ်ရွေးကောက်ပွဲမှာဘာသာရေးခေါင်းဆောင်မော့ဒတ်ဒဲအယ်ဆာဒါမင်းအများဆုံးရနေပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အရာဗန်ညူးဆော့ဖာဒီကနေ့မြန်မာနိုင်ငံကိုလာရောက်မှာဖြစ်ပြီးတော့နိုင်ငံရေးပါတီတချို့နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာတော့မတ်တင်ကြီးထိုင
်ကောင်းပါပြီရှင်နိုင်ငံရေးမပြေလည်မှုနဲ့ကပ်ဘေးရောဂါတန်းသစ်မြန်မာနိုင်ငံမှာအနာဂတ်မရေရဘူးလို့လူငယ်တချို့ကပြောနေကြပါတယ်
။ကျွန်တော်ဆိုရင်ကတော့အနာဂတ်ကိုပိုင်ကြရင်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာနေချင်းစိတ်မရှိတော့အဲ့ဒီတော့ကြောင့်ဟိုမှာတက်တန်းပြီပေါ့နော်အဲ့ဒီကိုသွားမယ်သွားမယ်ဆိုရင်ဘာသာစကားလို့
မကြခင်မှာနားဆင်ချရပါမယ်ရှင်ဒီနောက်မှာတော့ထိုင်းနဲ့အိန္ဒိယဘက်မှာတရားမဝင်ဝင်ရောက်မှုနဲ့မြန်မာနိုင်ငံသားတွေဇက်တိုက်ဖမ်းဆီးခံရတဲ့အခြေအနေတရုတ်နိုင်ငံရဲ့ဒုတိယအကြီးဆုံးအိန္ဒိယမြေလုပ်ငန်းကြီးပြိုလဲမှုဟာဆိုလို့ရှိရင်ဩစတြေးလျနိုင်ငံအတွက်ထိခိုက်နိုင်ခြေရှိတယ်ဆိုတဲ့အကြောင်းနောက်အပတ်စဉ်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောက်သတင်းလာအစီအစဉ်တို့ကိုလည်းဒီမနေ့ခင်မှာနားဆင်ချရပါမယ်ရှင်ဒါရီမတိုင်ငယ်ခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်အင်ချင်နိုင်တို့ပြောပြပေးပါမယ်ရှင်
အာဖဂန်စတန်နိုင်ငံရဲ့စီးပွားရေးပြိုလဲမသွားအောင်နိုင်ငံတကာအတိုင်းဝန်ကနေဝိုင်းဝန်းပြီးပံ့ပိုးပေးကြဖို့အာဖဂန်ရေး G20 ထိပ်သီးအစည်းအဝေးမတိုင်ခင်တည့်ရက်လိုတနင်္လာနေ့ကအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပန်ကြားလိုက်ပါတယ
် We need to find ways to make the economy breathe again
and these can အာဖဂန်စီးပွားရေးအဆင်ပြေလာအောင်နိုင်ငံတကာဥပဒေတွေကိုမချိုးဖောက်ဘဲနဲ့လှုပ်ပြေးနိုင်မယ့်နည်းလမ်းတွေကိုရှာဖို့လိုနေပါပြီအာဖဂန်ပြည်သူတွေအတွက်အာဖဂန်အရက်ဖက်ဝန်ထမ်းတွေတက်ကြွနားလည်သူတွေဆက်ပြီးအလုပ်လုပ်ပေးနိုင်မယ့်အခြေအနေမျိုးကိုဖန်တီးပေးနိုင်မှုလုပ်ရမှာဖြစ်ပြီးကမ္ဘာကြီးကလည်းအာဖဂန်စီးပွားရေးပြိုလဲမသွားအောင်ငွေပေါ်လွှဲအောင်လုပ်ပေးကြဖို့အတွင်းမှုချုပ်ကတိုက်တွန်းလိုက်တာပါကုလသမဂ္ဂဟာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အာဖဂန်နိုင်ငံသား18သန်းအတွက်အကူအညီပေးနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်တကယ်လို့အာဖဂန်ရဲ့စီးပွားရေးချဆင်းသွားမယ်ဆိုရင်ကျွန်တော်မှပြဿနာကိုလုံလောက်တဲ့အကာအကွယ်တွေပေးနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်အခုချိန်ကဒီကိစ္စကိုအရေးကြီးဆောင်ရွက်ဖို့လိုအပ်တဲ့အချိန်ဖြစ်ပေမဲ့နိုင်ငံတကာအတိုင်းဝန်ဘက်ကအာဖဂန်ရေးကင်တွယ်မှုနှိမ့်နေတယ်လို့ပြောပါတယ်။ဒါပြင်အာဖဂန်မှာတာလီဘန်တွေရဲ့ပြည်မှုဆောင်ရွက်မှုကြောင့်အပြစ်နဲ့အာဖဂန်ပြည်သူတွေဒဏ်ခံရတာမျိုးမဖြစ်တဲ့ကြောင်းလည်းပြောကြားခဲ့ပါတယ်။
အီရန်နိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဘာသာရေးကောင်းဆောင်မော့တာဒယ်အယ်ဆာဒါကအမဲအများဆုံးရနေကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ကနအူးမဲရလက်တွေအရာဖော်ပြနေပါတယ်။မဲရွေတွက်မှုတစ်စိတ်တစ်ပိုင်းရလက်တွေအရာဆိုရင်ရှီအာမွတ်စလင်ကောင်းဆောင်တဲ့ပါတီဟာအီရန်လွှတ်တော် 329 နေရာမှာ80ကျော်အနိုင်ရခဲ့တယ်လို့ဆိုပါတယ်။သူတို့ပါတီအနေနဲ့လွှတ်တော်နေရာ80ကျော်ကိုအနိုင်ရထားပြီးဖြစ်တယ်လို့နောက်ထပ် 54 နေရာထပ်ပြီးအနိုင်ရမယ်ဆိုရင်အစိုးရဖွဲ့စည်းနိုင်ပြီလို့ El Sada Party ကပြောပါတယ်။အရင်ကနေဦးမဲရလက်တွေအရာ Shia Party တွေကြားမှာ Iraq ဝင်ကြီးချုပ်ဟောင်း Nouri El Maliki ဦးဆောင်တဲ့ပါတီကဒုတိယနေရာကနေလိုက်နေကြောင်း Writer သတင်းမှာဖော်ပြထားပါတယ်။ Shia အုပ်စုတွေဟာ2003ခုနှစ်မှာ Sunni ခေါင်းဆောင် Saddam Hussein ကျဆင်းပြီးတဲ့နောက်မှာ Iraq နိုင်ငံရေးကိုလွှမ်းမိုးထားခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကရွေးကောက်ပွဲကိုမဲလာပေးသူအရေးအတွက်စံချိန်တင်လောက်အောင်ကျဆင်းခဲ့ပြီး47ရာခိုင်နှုန်းသာရှိခဲ့ပါတယ်။အီရတ်နိုင်ငံမှာအာဂရီလိုက်စားမှုတိုက်ဖြတ်ရေးပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအသစ်ကျင်းပဖို့2019ခုနှစ်နောက်ပိုင်းနဲ့2020ပြည့်အစောပိုင်းမှာလူငယ်တွေဥဆောင်တဲ့လူပေါင်းတောင်းနဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ပြီးတဲ့နောက်အခုရွေးကောက်ပွဲကိုပုံမှန်သတ်မှတ်ထားချိန်နဲ့ကျော်ပြီးလာပေါင်းအတန်ကြာစောပြီးကျင်းပခဲ့တာဖြစ်ပါရဲ့ရှင
်။ဥရောပနိုင်ငံတွေပေါင်းစည်းရေးမှာအဓိကမန္တလေးတစ်ရက်ဖြစ်ရှုမြင်ကြတဲ့ဥရောပသမဂ္ဂ EU ဥပဒေထက်ပိုလန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကပိုးပြီးအာဏာရှိတယ်လို့ပိုလန်တရားရုံးချုပ်ရဲ့ပြီးခဲ့တဲ့သတင်းပတ်ဆုံးဖြတ်ချက်ကိုစိန်ခေါ်မှုမလုပ်ဘူးဆိုရင် EU အဖွဲ့ပြိုကွဲနိုင်တဲ့အန္တရာယ်ရှိတယ်လို့ EU အရာရှိတွေကသတိပေးပါတယ်။ဥရောပရဲ့ဘယ်နိုင်ငံမှာဖြစ်ဖြစ် EU ဥပဒေကိုအားလုံးအတူတူလေးစားလိုက်နာမှသာ ညီမျှတဲ့ EU မူဝါဒကိုကန့်ဆွဲထားနိုင်မှာဖြစ်ပြီးတကယ်လို့ဒီမူဝါဒကန့်ဆွဲမထားနိုင်ရင်ဥရောပနိုင်ငံတွေပြုတ်ကွဲမှုဆဖြစ်လာနိုင်ကြောင်းနဲ့ဒီအတွက်ကြောင့်လည်းပိုလန်ဖွဲ့စည်းပုံအခြေခံတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအရေးယူတုံ့ပြန်မှုလိုတယ်လို့ချိုက်ပြည်သူသမ္မတနိုင်ငံက EU ကော်မရှင်နာမင်းကြီး Vera Jourova ကတင်လာနေမှာပြောပါတယ်ပိုလန်ဖွဲ့စည်းပုံခွန်ရုံးကပြည်ရဲ့ချက်တဲ့ရင်းနဲ့ဆုံးဖြတ်ချက်ချခဲ့တဲ့နောက်မှာပိုလန် EU ဖွဲ့ဝင်နိုင်ငံဖြစ်ရည်တည်ဖို့လိုလားတဲ့ဆန္ဒပြပွဲတွေနိုင်ငံတကာပေါ်ပေါက်လာတာဖြစ်ပြီးတနင်္လာနေ့ကတော့လူပေါင်းတသိန်းလောက်ဝါရှောမှာစုပြီးစုဝေးထောက်ခံဆန္ဒပြခဲ့ကြတာပါပိုလန်အစိုးရဟာတရားရေးကိုဝင်ရောက်ဂျမ်းဝင်နှောက်ယှက်မှုရှိတယ်လို့ဆန့်ဆွဲပြီး EU တရားရုံးကဇူလိုင်လနဲ့အမိန့်နှစ်ခုချခဲ့တာနဲ့ပတ်သက်ပြီးပိုလန်ဝန်ကြီးချုပ်ကလိုက်နာဖို့ငြင်းဆန်တယ်လို့ဒီကိစ္စကိုပိုလန်ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကပါတင်သွင်းခဲ့တာဖြစ်ပါတယ်။ပိုလန်အစိုးရအနေနဲ့ဝင်ရောက်နှောက်ယှက်တာမျိုးမရှိခဲ့ဘူးလို့ဝန်ကြီးချုပ်ကတင်းလာနေမှာညင်းဆိုသလိုပိုလန် EU ကနေနှုတ်ထွက်ဖို့လုံမလဲမဟုတ်ဘူးလို့ပြောပါတယ်
။တမရဂျိုးဘိုက်တန်အာနာရပြီး6လနီးပါးကြာတဲ့အချိန်မှာသူ့အုပ်ချုပ်မှုကိုမချေမနဲ့ဖြစ်နေတဲ့အမေရိကန်ပြည်သူတွေရဲ့အရေးအတွက်တိုးလာနေတယ်လို့စစ်တမ်းကောက်ယူမှုတစ်ခုချို့ကိုကိုကာတီသတင်းတွေမှာဖော်ပြထားပါတယ်။538စစ်တမ်းကောက်ယူမှု website မှာဖော်ပြထားတဲ့အရာပြီးခဲ့တဲ့သတင်းဘက်ကတနိုင်ငံလုံးအတိုင်းအတာနဲ့စစ်တမ်းကောက်ယူရမှာမဲပေးသူ 49.2% ဟာသမ္မတဘိုင်ဒန်ရဲ့ကိုင်တယ်ဆောင်ရွက်မှုကိုကြိုက်နှစ်သက်မှုမရှိဘူးလို့ဖော်ပြထားပါတယ်။ကျန်တဲ့ 44.5% ကတော့ဘိုင်ဒန်အုပ်ချုပ်မှုကိုကြိုက်နှစ်သက်တယ်လို့ဆိုပါတယ်။အခုလို့သမ္မတဘိုင်ဒန်အပေါ်လူကြိုက်နည်းလာတယ်ဆိုတဲ့စစ်တမ်းကောက်ယူမှုကိုကြည့်ရင်အထူးသဖြင့်သူကိုမနစ်သက်သူတွေဟာသမရနေရအနိုင်ရဖို့မဲပေးခဲ့တဲ့လွတ်လပ်တဲ့မဲဆန္ဒရှင်တွေကြားမှာဖြစ်နေတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။သမရဘိုင်ဒန်အပေါ်လူကြိုက်နည်းလာတဲ့အကြောင်းရင်းတွေထဲမှာအာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20ကြာရှိခဲ့တဲ့အမေရိကန်စစ်တပ် POPS ဆုတ်ခွာခြင်းနဲ့လည်းတိုက်ဆိုင်နေတယ်လို့လေ့လာသုံးသပ်သူတွေကဆိုပါတယ်။ဒါအပြင်ဘိုင်ဒန်အစိုးရရဲ့ကျွေးမြီချေးယူခွင့်မြင့်တင်မှုအပေါ်လွှတ်တော်မှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရဲ့ကြားအပြန်အလှန်ညှိနှိုင်းနေရစေဖြစ်တယ်လို့ဒီမိုကရက်ပါတီတွင်းမှာလည်းတိုးတက်ရေးလှူလာတဲ့ Progressive အမတ်တွေနဲ့သဘောထားပြော့ပြောင်းတဲ့ Moderate အမတ်တွေကြားအမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း50ကျော်အတွင်းအကြီးဆုံးလူမှုရေးလုံခြုံမှုအစီအစဉ်ဖြစ်သမ္မတဘိုင်ဒန်အဆိုပြုထားတဲ့ Budget ဘဏ္ဍာငွေအရေးအစားပမာဏနဲ့ပတ်သက်လို့သဘောတူညီမှုမရသေးတဲ့အခြေအနေစတာတွေကိုလည်းလေ့လာသူတွေကထောက်ပြခဲ့ပါတယ်ရှင်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12139ဟိုင်းဒိုမီတာ40 kHz 8413ဟိုင်းဒိုမီတာ57 kHz 5809နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေဆက်လက်ထင်ကြနေပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရော်ဗန်ယူဆဖာဒီကနေ့အင်ကာနေ့မှာမြန်မာနိုင်ငံကိုလာမှာဖြစ်တဲ့အတွက်တွေ့ဆုံဖို့နိုင်ငံရေးပါတီတချို့ကိုရွေးကောက်ပွဲကော်မရှင်ရုံးလာရောက်ဖို့ဖိတ်ကြားထားပါတယ်။နေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာပါတီတချို့နဲ့နေ့လယ်ပိုင်းတနင်္ဂနွေခွဲလောက်မှာတွေ့ဆုံမှုရှိတယ်လို့ဖိတ်ခေါ်ခံထားတဲ့ရှမ်းမျိုးသားတိုးတက်ရေးပါတီနဲ့ချန်ခိုင်ဖွံ့ဖြိုးရေးပါတီတွေကပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံမှုဖိတ်ကြားထားတဲ့ပါတီရှင်းကိုအတိအကျမသိရသေးပါဘူး။ဒါပေမဲ့ဖိတ်ကြားတဲ့ပါတီတွေထဲမှာတချို့နိုင်ငံရေးပါတီတွေတော့မပါပါဘူး။နိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပြည်သူ့ပါတီတို့အနေနဲ့ဖိတ်ကြားခြင်းမခံရဘူးလို့ SNLD ခေါင်းဆောင်ဦးဆန်းရောင်နဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုဂျီရိုက VOA ကိုပြောပါတယ်။အာဆီယံသဘောတူညီချက်၅ခုတွေကနံပါတ်၅အချက်မှာပြည်ပကတွင်ပါဝင်တဲ့ပါတီအားလုံးနဲ့တွေ့ဆုံခွင့်ပြုရမယ်လို့သဘောတူထားတာပါ။ဒါပေမဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံလာရောက်ရင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးဖို့မဖြစ်နိုင်ဘူးလို့တော့စစ်ကောင်စီကပြောထားပါတယ်။ဒီခေတ်စဉ်နဲ့ပတ်သက်ပြီးအာဆီယံဘက်ကတော့တစုံတရာထုတ်ပြန်ကြေညာတာမရှိသေးပါဘူး
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုပေါင်း၁၁ခုတည်းကဆွဲချက်တင်ဖို့တရားသူကြီးဆုံးဖြတ်ခဲ့တဲ့တဘာဝ BND ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အများပြည်သူစုပုလုံဆောင်မှုပုံမှ905ခါဝေးတို့ကိုနေပြည်တော်စပြူတီရီမြို့နယ်တရားရုံးမှာဒီကနေ့အင်္ဂါနေ့အောက်တိုဘာလ12ရက်နေ့မှာစစ်ဆေးမှာဖြစ်ပါတယ်။ဒါအပြင်အသက်86နှစ်အရွယ်ဒေါက်တာဆန်းစုကြည်ဟာကျန်းမာရေးအရာနှစ်ပတ်တကြိမ်စစ်ဆေးဖို့တရားရုံးလျှောက်ထားချက်ကိုမနေ့ကတရားသူကြီးကပယ်ချခဲ့တယ်လို့သူ့အကျိုးဆောင်ရှေ့နေတဦးဖြစ်တဲ့တရားလွှတ်တော်ရှေ့နေကြီးဥခွန်မောင်စောက VOE ကိုပြောပါတယ်။
ဒီလိုမျိုးတော့တမတခါပဲကျင်းမော်ချီယုံလာအခုတိုင်းမျိုးတနေ့လာအင်္ဂါတိုင်းတနေ့လာအင်္ဂါတိုင်းဒ တော့ဟိုတော့အချင်းကြီးတွေညားတယ်ပေါ့အချင်းညာလို့ဆိုလို့ပြောရမယ်ခုမပြတိုင်ဘူးလို့သင်ချနေပါလေ
ဒါကြောင့်ဗုဒ္ဓဘူးနေ့ကလွယ်ပြီးတနင်္လာနေ့ကနေတောက်ကြနေ့ထိနေ့စဉ်တောင်းဆန်းစုကြည်ကိုရုပ်ထုတ်စစ်ဆေးသွားမှာဖြစ်ပါတယ်။ကိုဗစ်ကာလအတွင်းမဲဆွယ်ရင်တန်းကိုကြိုဆိုမှုနဲ့တောင်းဆန်းစုကြည်ကိုစစ်ကောင်စီကဆွဲဆိုထားတဲ့ကိုဗစ်စီကံချိုးဖောက်မှုပုံမှန်25ကိုဆွဲချက်တင်စစ်ဆေးဖို့ဇဗျူတီရီမြို့နယ်တရားသူကြီးဦးမောင်မောင်တွင်ကမနေ့အောက်တိုဘာလ17ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။အလားတူတရမရဦးဝင်းမြင့်ကိုစစ်ကောင်စီကဆွဲထားတဲ့ပုံမှန်25ကိုလည်းတရားသူကြီးဦးမောင်မောင်တွင်ကဆွဲချက်တင်ဖို့မနေ့ကချမှတ်ခဲ့ပါတယ်ရှင
်။အိန္ဒိယနိုင်ငံတလွှားမှာရွှေမှောင်ကိုကိုင်းတိုက်ဖြစ်တဲ့စစ်စင်ရေလှုပ်ဆောင်မှုတွေကလည်းရူပင်ငွေတန်းပေါင်း 28.6 တန်းတန်ဖိုးရှိတဲ့ရွှေချောင်း 35 ချောင်းနဲ့အတူရွှေမှောင်ကိုသမား3ခုတနင်္ဂနွေနေ့ကဘီဟာနယ်ထဲမှာဖမ်းဆီးရမိတယ်လို့အိန္ဒိယအစိုးရပြည်ရင်းဝင်ငွေဆိုင်ရာစုံစမ်းစစ်ဆေးအဖွဲ့ DRI ကပြောပါတယ်။အလားတူဖမ်းဆီးမှုတွေကိုအိန္ဒိယနိုင်ငံတလွှားပြုလုပ်နေတာဖြစ်ပြီးတော့ Daily My Kilogram 5.5 ရွှေချောင်းခိုးသွင်းတာဖမ်းမိတယ်လို့ဘိုးဘောမှာတော့ရွှေမှောင်ကိုသမားတွေလွှဲပြောင်းတဲ့ငွေသားအများအများဖမ်းဆီးရမိပါတယ်။ဘီဟာကမနီပူအရမ်းမှာဖမ်းမိတဲ့ရွှေချောင်းတွေဟာ24ကရက်ရွှေစင်တွေဖြစ်ပြီးတော့ဒီရွှေတွေကိုအာတမ်မှတ်ပုံတင်ထားတဲ့ကားတစီးရဲ့အင်ဂျင်ထဲမှာအခေါင်းပေါက်ထဲမှာဖွဲ့ယူလာတာလို့ရဲကပြောပါတယ်။ဒီရွှေချောင်းတွေဟာမြန်မာနိုင်ငံမှာအယောင်ဝယ်လုပ်နေတဲ့ရွှေမျိုးစားဖြစ်ပြီးမနီပူရဲ့နယ်ချင်းထိတဲ့မိုရီကနေခိုးသွင်းတာလို့လည်းပြောပါတယ်။
ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးအပြုသဘောဆောင်ရွက်မှုဟာတန်ပေါင်းများစွာသောလူအသက်တွေကိုကယ်တင်နိုင်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။အောက်တိုဘာလ31ရက်မှာကျင်းပမယ့်2021ခုနှစ်ကုလသမဂ္ဂရာသီဥတုပြောင်းလဲမှုညီလာခံမတိုင်မီရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးခိုင်မာတဲ့သဘောတူညီမှုတွေရဖို့အခုလို WHO ကအစိုးရတွေကိုတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မိုင်းအင်ဂျင်လိုက်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ရအောင်ပါမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုနဲ့ကိုဗစ်ကပ်ရောဂါရင်ဆိုင်နေရတာကြောင့်လူငယ်တွေ80ပညာသင်နိုင်ဖို့အခက်ခဲနေပါတယ်။ဆရာနာသိမ့်ပြီးနောက်အလို့အကန့်အခွင့်အလမ်းရှာပါမှုပညာသင်ဖို့အခက်ခဲတွေကြောင့်လူငယ်တချို့လည်းပြိပထွက်ဖို့ကြိုးစားနေကြပါပြီ။လက်ရှိလူငယ်တွေကြားကအခက်ခဲတွေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်ရှင
်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူငယ်တွေအတွက်ပညာရေးနဲ့အလို့အကန့်အခွင့်အလမ်းညှို့နှိမ့်ချက်တွေကနည်းလာတာကြောင့်လူငယ်အတော်များများဟာနိုင်ငံရေးချားကိုထွက်ခွာဖို့ပူပီးအားတန်လာနေကြပါလေ။အရင်ကလူငယ်တွေအတွက်အလုတ်ကိုင်းအခွင့်အလမ်းတွေပိုများပြီးကိုယ်သင်ယူခြင်းနဲ့ပညာရပ်တစ်ခုကိုသင်ယူနိုင်ဖို့အတွက်လွယ်ကူခဲ့ပေမယ့်အခုလက်ရှိအချိန်မှာတော့အလုတ်တွေရှာရတာခက်လာသလိုပြည်ရင်းမှာပညာသင်ယူနိုင်ဖို့ပါမလွယ်ကူပဲဖြစ်လာတဲ့အတွက်ဘဝတိုးတက်ရေးအတွက်ပြည်ပထွက်ပညာသင်အလုတ်ရှာဖို့အတွက်ကြိုးစားသူတွေများလာတာပါ။စစ်အာဏာမသိမ်းခင်အချိန်ကကုမ္ပဏီဝန်ထမ်းတအူးဖြစ်ပြီးလက်ရှိမှာအလုပ်လက်မဲ့ဖြစ်နေတဲ့ကိုကျော်ထက်ကတော့ပြည်ပကိုထွက်နိုင်ဖို့အတွက်ကြိုးစားနေတာပါ
။ဟုတ်ညီမနိုင်ငံကလူတွေကဒီကျွန်တော်ဆိုရင်ပေါ့နော်အာဏာသိမ်းနောက်ပိုင်းကျရင်ဘာလုပ်မလဲဆိုတော့ဒီမှဒီညီမနိုင်ငံမှာနေချင်းစိတ်မရှိတော့အဲ့တော့ကြောင့်ဟုတ်မှာစက္ကန့်ဖြစ်ပေါ့နော်အဲ့ကိုသွားမယ်သွားမယ်ဆိုရင်ဘာသာစကားလို့လေအဲ့ဘာသာစကားကိုတစ်တိုင်းမမလေ့လာနေတာပေါ့နော်အဲ့တခုပေါ့နော်ပတ်စံရှိတဲ့မိသားစုလူတန်းစားတည့်ရပေါ့နော်အဲ့လိုလူတန်းစားတည့်ရဆိုရင်တို့တို့ဟိုဒီမြန်မာနိုင်ငံမှာအခွင့်အရေးပုံများတယ်ပေါ့နော်အခွင့်အရေးပုံများတယ်ဆိုတာလည်းဟိုလိုအခွင့်အရေးများတာမဟုတ်ပါဘူးတို့နိုင်ငံသားထွက်မှာရတယ်ဒီမြန်မာနိုင်ငံထဲမှာဆိုရင်တော့ဒီပညာရေးကတော့ကျွန်တော်အဆင်မပြေဘူးပေါ့နော်ကျွန်တော်ဆိုရင်အခုဆိုရင်အာဏာသိမ်းပြီးနောက်ပိုင်းမှာဆိုရင်ပညာရေးဟိုပါပေါ့တောက်ဆုံးနေတာပေါ့နော်တကားသိနေတာလို့ပြောရမှာကိုယ့်အကူတက်လန်းရှင်းအောင်လုပ်ပြီးမဲ့လဲကိုယ့်အကူတိုင်ပတ်နေရတယ်အဲ့ဒါဘယ်လိုပြောမလဲဒီအနာသိနောက်ပိုင်းမှာတော့တော်ကြီးအခက်ခဲကြုံရတယ်ပေါ့နော်ပညာရေးကကျွန်တော်အနေနဲ့ကပေါ့နော
်အခုဆိုလူငယ်အတော်များများပြပမှာအလုပ်လုပ်နိုင်ဖို့အတွက်ရောဆက်ပြီးပညာသင်နိုင်ဖို့အတွက်ပါဘာသာစကားလေ့လာမှုတွေပိုးပြီးလှုပ်လာကြတယ်လို့ဂျပန်ဘာသာစကားသင်တန်းကျောင်းဆရာသူက VOA ကိုပြောပါတယ
်နိုင်ငံရေးကဒီလိုဖြစ်သွားတဲ့အတွက်ကြောင့်တို့ကပြင်နေတဲ့သိမှုထွက်ကြပဲနေပေါ့နော်အိမ်ထဲမှာပဲတို့ဒီစာရေးကိုလေ့လာကြတယ်ပေါ့နော်ဆိုတော့အညာထပ်ပို့ပြီးတော့သူတို့လေးလာတဲ့တင်နန်းတိုင်းကိုပြီးများလာတယ်ပေါ့နော်ဆိုတော့အဲ့ဒါလေးတခုတော့ပို့ပြီးတော့တင်နန်းတိုင်းများလာတယ်ပြီးတော့ဒီအတန်းတိုင်းပေါ့နော်ပို့ပြီးတော့အိမ်ဘယ်လိုပြောလဲသူတို့ပို့ပြီးတော့ဒီဘာမှအပြင်ထွက်ရဘူးတို့ပြီးတော့အလုပ်ခံနေတဲ့အခြေအနေပြီးတော့သူတို့ကဒီဂျပန်ဘဝထံလာကြတဲ့တခုထားတာလေထားတာကြတဲ့တော့သူတို့ဒီငါတို့အားနေတဲ့အချိန်မှာဘာမှမလုပ်ရတဲ့အချိန်မှာပေါ့နော်တော့တင်နန်းလေးတခုတက်ထားမယ်ဆိုတော့တင်နန်းလေးအလုံးတက်ကြဆိုတော့ငါကိုထက်တော့လူတွေပို့များလာတယ်ပေါ့နော်
ကိုဗစ်ကံရောဂါကာလဖြစ်နေတာရောစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေခြင်းမှာဖြစ်တာကြောင့် အလုတ်ကင်တွေအရင်ကထက်ပိုပြီးရှားလာနေတာပါဂျပန်ဘာသာလိုဘာသာစကားသင်ကြားမှုအပါအဝင်အွန်လိုင်းကနေပညာဆက်ပြီးရှားနေသူတွေအတွက်နောက်ထပ်အခက်အခဲတစ်ခုလည်းရှိပါသေးတယ်အင်တာနက်အခက်အခဲဖြစ်ပါတယ်အင်တာနက်အခက်အခဲကြောင့်ပညာသင်ယူဖို့ခက်ခဲနေတဲ့အကြောင်းသားက30ရာခိုင်နှုန်းလောက်ရှိတယ်လို့လည်းဂျပန်ဘာသာသင်ဆရာကပြောပါတယ်
နေဘက်ကနေတကြတင်နေတာရကြတော့မှသူလိုင်းဖြန့်ခံရတာလို့လိုင်းဖြန့်ခံရလို့ပြီးတော့သူတို့ 2G လောက်ပဲအင်တာနက်ဖွင့်ပြရလို့ဘောနတချို့ကကြတော့မနက်ပိုင်းပဲအင်တာနက်ရပြီးညပိုင်းတက်မရရလို့လိုမျိုးရှိရတဲ့ကြောင့်ညာလားဆိုတော့မှ100ရာခိုင်နှုန်းမှဆိုရင်20 30ရာခိုင်နှုန်းတော့30ရာခိုင်နှုန်းတော့ရှိတယ်ခင်ဗျဟုတ်ကဲ့
ရခိုင်ပြည်နယ်မန်အောင်မြို့က Change Makers ခုဟာရခိုင်ပြည်နယ်ကလူငယ်တွေအတွက်နိုင်ငံရေးလူမှုရေးစီးပွားရေးဘာသာရတချို့နဲ့ဘာသာစကားစတာတွေကိုလေ့လာနိုင်ဖို့အတွက်ဒေသဖွံ့ဖြိုးရေးအကျိုးပြုလုပ်နေတဲ့အကြောင်းတစ်ခုဖြစ်ပါတယ်။အဲ့ဒီအကြောင်းကနေမြန်မာနိုင်ငံထဲမှာရှိတဲ့အကြောင်းတချို့နဲ့ပြည်ပနိုင်ငံတချို့ကအကြောင်းတွေကိုပညာသင်ဆုနဲ့အကြောင်းတက်နိုင်ဖို့အတွက်လုပ်ပေးနေတာတွေလည်းရှိပါတယ်။လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်ပြည်ရင်းမှာရှိတဲ့အကြောင်းတချို့ပိတ်ထားတာရှိသလိုလက်ရှိပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရင်ပြီးအကြောင်းသားတွေအကြောင်းမတက်နိုင်တဲ့အခြေအနေမျိုးလည်းရှိနေပါတယ်။ဒါကြောင့်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူငယ်တွေအတွက်ပညာရေးအခွင့်အလမ်းတွေနည်းလာတယ်လို့ Change Maker School ရဲ့ manager အဖြစ်တာဝန်ယူထားတဲ့ကိုဇော်လင်းဦးက VOE ကိုပြောပါတယ်
။တော်တော်များများအခွင့်အရေးတွေဆန့်ကျင်သွားတယ်လို့ကျွန်တော်တို့ပြောရတယ်ပေါ့နော်လူငယ်တွေလူငယ်တယောက်အနေနဲ့ပေါ့နော်။သူတို့ scholarship တွေရတယ်တချို့တည်းဆိုရင်ကျွန်တော်တို့ကျောင်းသားလူငယ်တွေဆိုရင် scholarship တွေရတယ်ဒါကြောင့်သူတို့ပြင်ဆင်ထားပြီးပေါ့နော်တော်မယ်ဆိုရင်ပြင်ဆင်ထားပြီးအကြောင်းမျိုးမျိုးကြောင့်လည်းဒီလိုနိုင်ငံရေးအကြောင်းအခွင့်အရေးကြောင့်လည်းပေါ့နော်သူတို့မလာလိုက်ရဘူးပေါ့မတော်လာရဘူးပေါ့ ADC ကိုမတော်လာရဘူးသူတို့အွန်လိုင်းကဆောင်လို့ရတာလေကျောက်သားတွေလည်းရှိတယ်တချို့ကျောက်သားတွေဆိုရင်အွန်လိုင်းကဆောင်လို့မရတာလည်းရှိတယ်အဲ့ဒါကမှသူတို့တော့အခွင့်အရေးတွေဆုံးပညာရေးနဲ့ပတ်သက်တဲ့အခွင့်အရေးတွေဆုံးရှုံးတော့တယ်ပေါ့နော်အခါတစ်ခုကကြာရင်အင်တာနက်ပိုက်တယ်လေသူကျွန်တော်တို့ဖမကနေလောက်ဆိုးငဲတာလည်းရှိတယ်ပေါ့နော်အဲ့ခါမှအွန်လိုင်းကဆောင်နေတယ်ဆိုတော့မှအင်တာနက်လိုက်ဆွေးမှုကပြန်ပြန်ကြလားမကောက်ဘူးဆိုရင်ကျွန်တော်တို့ကအဆင်မပြေတာလည်းရှိတယ်ပေါ့နော်အွန်လိုင်းကဆောင်တဲ့ကျောက်သားတွေတော်နေတယ်ပေါ့အရှိုးကျောက်တွေဆိုရင်လည်းဒီတောက်ရဲတဲ့ return ဆောက်တာလည်းရှိတယ်ပေါ့နော်တချို့အရင်လိုက်ကဆိုရင်လွန်ထားတဲ့နိုင်ငံကဆိုရင်အနည်းဆုံးscholarship ခေါ်တဲ့ကျောက်တွေက23ဆီလောက်ကိုရှိတယ်ပေါ့နော်ပြည်တော်ထင်မှာပေါ့ပြည်တော်ထင်မှာတခုတည်းပေါ့နော်နိုင်ငံ scholarship မဟုတ်ပြဘူးပေါ့အခုဒီနေ့ကဆိုရင် scholarship program တွေကတိတ်ကိုနေသွားတာကိုကျွန်တော်တို့မြင်ရတယ်ပေါ့နော်တချို့ကျောက်တွေဆိုရင်လည်းနိုင်ငံရေးဘာသာရေးတွေကိုပြင်နေတဲ့ကျောက်တွေဆိုရင်လည်းသူတို့ကလုံအောင်ပြီးပေါ့ရှောက်ထားရတာတွေပုံစံမျိုးတွေမြင်ရတယ်ပေါ့နော်နိုင်ငံရေးအကြောင်းမျိုးနဲ့ပေါ့
မြန်မာနိုင်ငံမှာ covid ကာယောဂါကြောင့်2020ပြည့်နှစ်ခရဲကအထက်တန်းကျောင်းတက္ကသိုလ်ကျောင်းတွေကိုပိတ်ထားတာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာအခြေအနေကပိုပြီးမတည်မငြိမ်ဖြစ်လာနေတဲ့အတွက်ကျောင်းတွေပုံမှန်ပြန်ပြီးမဖွင့်နိုင်သေးတယ်လို့စီးပွားရေးလုပ်ငန်းအတော်များများလည်းထိခိုက်နေတဲ့အတွက်ပညာရေးနဲ့အလုပ်ကိုင်အခွင့်အလမ်းမျှော်လင့်ချက်တွေလည်းပျောက်ဆုံးနေကြတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ထိုင်းနဲ့အိန္ဒိယဘက်မှာမြန်မာနိုင်ငံသားတွေဖမ်းခံရတဲ့သတင်းတွေကိုဆက်ပြီးတင်ပြပါမယ်ထိုင်းနိုင်ငံထက်ပြည်နယ်ကတဆင့်ဘန်ကောက်ကိုသွားမဲ့ကားတစ်စီးထဲမှာပိတ်လောင်ခေါ်လာတဲ့မြန်မာ38ယောက်ကိုဖမ်းမိခဲ့ပါတယ်။လူကုန်ကူးသူနိုင်ငံသားတယောက်ကိုလည်းဖမ်းမိထားပါတယ်။အမျိုးသမီးတွေအပါအဝင်အလုံးပိတ်ကုန်တင်ကားနဲ့လူမောင်ကိုကူးလာတဲ့တရင်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံလဲကိုအလုတ်ကင်ရှာဖွေဖို့နေဆက်တွေကနေတရားမဝင်လာကြသူတွေကိုလူကုန်ကူးတဲ့ပွဲစားတွေကနီးအမျိုးမျိုးနဲ့ထိုင်းနိုင်ငံအတွင်းပိုင်းကိုပို့ဆောင်နေရမှာအော်တိုဘာလ10ရက်နေ့ကတော့မြန်မာနိုင်ငံသား38ယောက်ကိုနောက်ခံအလုံပိတ်ကားနဲ့ခေါ်လာစဉ်ထိုင်းအနာဘိုင်တွေကဖမ်းမိခဲ့တယ်ဆိုပြီးတပ်ပြည်နဲ့မဲဆောက်မြို့အခြေစိုက်ရောင်ကြီးဦးအလုံသမားဖွဲ့ရဲ့တာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်
အော်တိုဘာလာ10ရက်နေ့မှာကျွန်တော်တို့ဒီပေါ့နော်တက်ခင်ရင်ပေါ့ဝိုင်းချောင်းမြို့နယ်ထဲမှာဘန်ကောက်ကူတက်တဲ့လမ်းပေါ်မှာပေါ့နော်အဲဒီမှာအာကားဝီကူညူစားပေါ့တူတာဟိုင်းလန်ဒ်ကားမျိုးညူစားပေါ်မှာဒီအလုံပိတ်လူခံင်းဖွဲ့ပြီးရတော့ပစ္စည်းတင်တဲ့ကားပုံစံမျိုးပေါ်မှာလူတွေကိုတင်ပြီးတော့သွားတာကိုဖမ်းမိရမိတယ်ဆိုပြီးတော့ကျွန်တော်သိရပါတယ်အဲဒီမှာမြန်မာအာလူမျိုးပေါ့နော်38မျိုးပါတယ်အမျိုးသား26ယောက်အမျိုးသမီးက11ယောက်ပေါ့နော်အဲဒီကောင်းငယ်တကြီးပေါ်ပိတ်လောင်ပြီးတော့ဒီလမ်းအနှောင်းမှာဒီထိုင်းနိုင်ငံသားမောင်းတာကိုသိရတယ်အဲ့ဒါကိုဖမ်းဆီးရမိတဲ့တဲ့ကိုကျွန်တော်သိရပါတယ်
ထိုင်းနိုင်ငံကအနောက်မှာအလုံပိတ်ကုန်ကျင်ကားလိုပုံစံလုပ်ပြီးလူကုန်ကူးဖို့အတွက်ကြိုးစားလာတာဖြစ်ပါတယ်အခုလိုမျိုးကားတွေထဲမှာလူတွေကိုပိတ်လောင်တည်ဆောင်ခဲ့တဲ့လူကုန်ကူးမှုဖြစ်ရမျိုးဟာ2008ခုနှစ်ဧပြီလ9ရက်နေ့ကရနောင်းပြည်နယ်ထဲမှာဖြစ်ခဲ့မှုပါတယ်အဲ့ဒီတုန်းကလည်းမြန်မာနိုင်ငံသား120ကျော်ကိုပင်လယ်ဓာတ်တည်ဆောင်တဲ့အေကန်ကားထဲမှာထည့်ပြီးတည်ဆောင်ခဲ့တဲ့အတွက်တော်တော်များများတည်ဆောင်ခဲ့မှုပါတယ် ยังน้องงานนี่ผู้กักกูลูกองกูลาเรเอเอกันกาเอเอสจะเจ็ดเอ็ดเวอแท้มาปาราดูรีแต่ชูเจลูกากูทูบีโอเฮตอมาลูกองกูดูกามองตมากากากูยับไปเกล้าบ้าไอ้ลูกองกูมูอพยพมาโรอเมียวตมีตรงกันเช้ายาวอเมียวตาสักคนเนี่ยยาวแต่เช่นนี้อยู่กลิ่นเงาดูเปล่าเวลุงอาเจจ์แต่ชูเจ็ดเต็มเงาบ้าเลยแต่อันนี้ส่วนใหญ่ที่เสียงจะเขียนดูรีเลยสิบ้าเลย นับไปมาเลยทั้งสิ้นเลยหลังจากเตะกาลุดีเลยยามานั่งงานได้ก็พบีลูกองกูรายเป้าเวลุงไปการีเน่แม้สักการีบังก็เป้าเวแต่ช้ามีเรื่องสิ่งกูลูกองกูโลแต่ชูเจ็ดเต็มสัญญาได้เลยสิเกว่าเลยถ้าจะลงไปการีเน่ลูกองกูขยันยิ่งแต่อันนี้สัญญาละจะยามานั่งงานได้ก็ดีจุดเด่นสบีอุโมจกาตรีเป้าเลยไปดูมิวเตรียมมือลูกองกูเรื่องปงจันยูเน่
ไปลองมีเตะตัวเล็กขนาดเราจะดูว่าเด็กอันนี้ที่ส่วนใหญ่เนี่ยบ่เนาะนายยาวมาเนี่ยก็รู้สึกดีมีชีวิตช่วงนั้นนายว่างยาวเนาะไปลองทำมาสิรู้เช่นถ้าเห็นว่าเนี่ยพี่เขาเกิดสิ่งชีวิตอะไรแต่อันนี้ที่ชีวิตเรื่องนี้ดูเยอะจังมาเลยเจ้าเก็บบ้างแต่เสียที่มาเว้ยเตรียมมือเว้ยท่านนั่งเงี้ยเนี่ยวิ่งเอาอะไรแต่เดี๋ยวนี้เจ้าไม่สวยท่านนั่งเงี้ยกันชนะบุรีปีเนี่ยสังขารบุรีเนี่ยจะกูเจ้าจอบีเตรียมมือเว้ยว
ဒီနေ့ကျွန်တော်တို့ပြောပြထားခဲ့တဲ့မြန်မာနိုင်ငံသားချက်ဦးကိုလည်းဖမ်းမိခဲ့ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာအလောက်ကန်ရှာဖို့အတွက်လာကြသူတွေများပါတယ်အဲ့ဒီလူတွေကိုတော့လူကုန်ကူးသူတွေကတူဦးကိုဖမ်းဝင်နှစ်တောင်းကနေသုံးတောင်းလောက်ရှိယူပြီးအစင့်စင့်လူကုန်ကူးမှုတွေလုပ်နေကြတာပါဒီလပိုင်းနေမှာပဲနေသက်တွေကနေဖမ်းပြီးတဲ့တရားမဝင်ဝင်လာသူ၅၀၀တဲ့မင်းရှိတယ်ဆိုပြီးထိုင်
India Baga, Pansi Regule, Piopia, Bivame, Yamanangane, Nename Chen Tisanide, Indianang, Manipura, Bine, Moe Muma, Yamanangandarigo, Dainteson, Sissi, Shabuinibari, Dilatrin, Yamanangandar, Lizzo, India took the digan, got a durine to Pansi Yake Bidena, Akulu, Shabuinira Pitelo, Manipu, Binema Yamide, Yamanangandariga, Kaman Piosu, Javari, Yangonga Laredringo, Guyemon, Piopia, Bivameshe.
ဒီရင်းနိုင်ငံရဲ့မတင်ငင်တာကြောင့်အိန္ဒိယမြန်မာနယ်စပ်ကမဏိပူရာပြည်နယ်မိုးရင်းမြို့ဘက်ကိုမြန်မာနိုင်ငံသားနှစ်ထောင်လောက်ရောက်ရှိခိုးလုံနေချိန်မှာအိန္ဒိယရဲတပ်ဖွဲ့ကလိုက်လံရှာဖွေစစ်ဆေးနေပါတယ်ဒီလိုလိုက်လံစစ်ဆေးနေရတဲ့အခြေအနေကိုမိုးရင်းမြို့မှာရောက်ရှိနေတဲ့ကုကီအမျိုးသမီးဆိုင်ရာလူခွင့်ရေးအဖွဲ့ကတာဝန်ရှိသူကVOA ကိုအခုလိုပြောပါတယ်အိန္ဒိယရောက်ဖ ဒီလာပိုင်းအတွင်းအိန္ဒိယနိုင်ငံထုတ်တက်တေကန်ကက်အတူကိုင်ဆောင်ထားသူမြန်မာနိုင်ငံသားလေးဆယ်ကျော်ဖမ်းဆီးခံရတာနဲ့ဆက်ဆက်နိုင်ရောင်းနဲ့သူ့အမြင်ကိုအခုလိုဆက်ပြီးပြောပါရစေ။ဘာကြောင့်အလုပ်လုပ်လာလဲဆိုတော့ပြီးခဲ့တဲ့ရက်တရားပေါ့လေနော်။အိန္ဒိယအိုက်ကတ်တီအတူတန်ပြီးတော့မှအဲ့ဒီမှာသူတို့ကလမ်းကားပဲသွားမဲ့ဖွဲ့တွေရောက်နဲ့ဆက်လေးရောက်ကိုတခါအဲ့ဒီခေါင်
ပြန်ပြီးတော့ဟိုလေးစိတ်မှာပေါ့နော်ဒီအင်ဖာအဲပို့မှာနေတဲ့တစ်ခါအိုက်ကအတူနေပေါ့ဒီနော်အဲ့ဒါဟိုဆန်လင်းရှင်လို့လို့တဲ့ညီမနိုင်ငံသားတွေပေါ့ရအဲ့ဒါမသိရေပေါ့အဲ့ဒီရှင်ကြောင်းပေါ့နော်ဒီလိုမျိုးဖြစ်နေတယ်လို့တော့ဒီလိုမများတော့ထင်နေကြတာပေါ့ဒီနော်လူလေးတဲ့ကျော်ဖန်စီခံရတာနဲ့ပတ်သက်လို့အင်ဖာမျိုးမှာနေထိုင်နေဦးသိန်းကအခုလိုပြောပါတယ်ဟိုဒီကရေကန်းသမား
25ယောက်လေးရင်ကိုမှာအဲ့ဒါလေတီးတိမ်နဲ့တွန်းစားကလေးတွေနေမှာဆိုတော့ကျန်ပူကနေပြီးတော့အဲ့လိုဝင်လာတယ်အဲ့ဒါလေရင်ကိုမှာမိလိုက်တော့ယောက်ျားလေး14ယောက်မင်းကလေးတစ်ယောက်နဲ့သူတို့ကယူအန်အေစီအာနေနိုင်ငံခြားထွက်ဖို့အစီအစဉ်ကိုလုပ်တာအဲ့ဒါလေသူတို့ဒီမဟုတ်ပုံတင်လိုမျိုးအသားလိုခုနောက်ပိုင်းခေါ်တဲ့ကတ်ဟာအဲ့ကောင်အတူနဲ့သူတို့လာလိုက်တယ်ကိုနေ့က24ယောက်ဟာလေအတူနဲ့
အဒါလို့ခေါ်တဲ့ကက်ဟာအိန္ဒိယနိုင်ငံမှာနေထိုင်သူတွေကိုလက်ရှိအစိုးရလက်ထက်မှာထုတ်ပေးတဲ့တပ်သေးကံကက်ဖြစ်ပါတယ်။လက်ရှိမိုးရင်းမြို့မှာစစ်ဆေးနေတာဟာ ကတဲ့လနဲ့ကင်တွေကဘုံခွဲမယ်ဆိုတဲ့သတင်းကြောင့်လို့ပြောဆိုထားပြီးရှိနေပေမဲ့တီးကြအတီကျွကျွတို့မရသေးပါဘူး။အိန္ဒိယနိုင်ငံထုတ်သတင်းစာတွေမှာတော့အော်တိုဘာလ၁ရက်နေ့ကအမျိုးသမီး၁ယောက်အပါဝင်၁၄ယောက်ကိုအင်ဖာလေယာဉ်ခွင့်မှာ၆ယောက်နေမှာတော့အမျိုးသမီး၁၄ယောက်နဲ့ကလေး၃ယောက်အပါဝင်လူ၂၄ယောက်ကိုမိုးရိပ်မြို့အနီးစစ်ဆေးရေးဂိတ်မှာနဲ့ရှေ့ယန်းနေ့ကတော့အမျိုး ဖေဖော်ဝါရီလ3ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့အိန္ဒိယနိုင်ငံမဏိပူရန်နဲ့မီဇိုရန်စတဲ့ပြည်နယ်တွေကိုမြန်မာနိုင်ငံသားတွေဝင်ရောက်ခိုးလုံနေတာရှိနေတာပါလောလောဆယ်မဏိပူရန်ပြည်နယ်မှာတော့2000နီးပါးရှိပြီးမီဇိုရန်ပြည်နယ်မှာတော့ခန့်မှန်းခြေ 12000 လောက်ခိုးလုံနေတာလည်းဖြစ်ပါတယ်ခင်ဗျာ
အိန္ဒိယဘက်ကစစ်ဆေးအဖမ်းဆီးတွေကြောင့်ကိုရဲမုံပြောပြပေးခဲ့တာပါရှင်မြန်မာဆိုင်ရာသတင်းဆောင်မတွေကိုဒီမှာရက်ပြီးနိုင်ငံတကာသတင်းဆောင်မတပုတ်ကိုဆက်ပြီးတင်ပြပေးလိုပါတယ်တရုတ်ရဲ့ Evergrande အင်ဂျင်နီလုပ်ငန်းကြီးပြိုလဲမှုဟာတရုတ်ရဲ့ဘန်ဒါရေးစနစ်အတွင်းဗျံပရာဖြစ်သွားနိုင်ကြောင်းဩစတြေးလျဗဟိုဘဏ်ကသတိပေးလိုက်ပါတယ်။ဖီမာစာဆစ်ဒနီကနေသတင်းဆောင်ပါပေးပို့ထားပါတယ်ရှင်။တရုတ်ရဲ့အကျွေးပြနေတဲ့အင်ဂျင်နီလုပ်ငန်းကြီး Evergrande Group ဟာငွေဖော်ဖို့အခက်ခဲဒါမှမဟုတ်လဲငွေကြေးပြတ်လတ်မှုဒါမှမဟုတ်လဲငွေဖော်ဖို့လွယ်တဲ့ပိုင်ဆိုင်မှုမရှိတာနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဩစတြေးလျဗဟိုဘဏ်ရဲ့နှစ်ဝယ်ဖန်တာရေးတည်ငြိမ်မှုဆိုင်ရာသုံးသပ်ချက်မှာအတိအမှတ်ပြုဖော်ပြထားပါတယ်။တရုတ်ရဲ့ဒုတိယအကြီးဆုံးအင်ဂျင်မြေလုပ်ငန်းကြီး Evergrande သာပြုလဲသွားမယ်ဆိုရင်တော့တရုတ်ရဲ့ဖန်တာရေးနဲ့အင်ဂျင်မြေလုပ်ငန်းကဏ္ဍအတွေ့ပြဿနာပေါင်းစုံကြုံလာရနိုင်တယ်လို့ဩစတြေးလျဗဟိုဘဏ်ကသတိပေးထားပါတယ်။ဒေါ်လာသန်းထောင်ချီအကျွေးတင်နေတဲ့ Evergrande လုပ်ငန်းကြီးဟာဆိုရင်အကျွေးမဆက်နိုင်တဲ့တရုတ်ရဲ့အကြီးဆုံးလုပ်ငန်းကြီးတစ်ခုလည်းဖြစ်ပါတယ်။သူ့ရဲ့စီးပွားရေးလုပ်ငန်းတွေကလည်းများပါတယ်။ Wealth Management ချမ်းသာကြွယ်ဝမှုစီမံခန့်ခွဲမှုလျှက်စစ်ကားထုတ်လုပ်မှုကနေတရုတ်ရဲ့အကြီးဆုံးဘောလုံးအသင်းတစ်ခုဖြစ်တဲ့ Guangzhou FC ကိုလည်းပိုင်ဆိုင်ထားတာပါ။အင်ဂျင်မြေကော်မဏီတွေရဲ့အကျွေးတွေကိုထိန်းချုပ်ကတ်သတ်ဖို့တရုတ်အာဏာပိုင်တို့ကပြီးခဲ့တဲ့နှစ်ကစလို့လှုပ်ဆောင်ခဲ့တာပါ။ Australian National Tech တို့ School of Regulation and Global Governance ကစီမံခန့်ခွဲမှုအက်ဒီတာယွန်ဂျီယန်ကအခုလိုပြောပါတယ်
။ The Chinese government does realize thatreal estate sector is important to the economy and
အင်ဂျင်နီယာလုပ်ငန်းကဏ္ဍကစီးပွားရေးအတွက်အရေးကြီးတယ်ဆိုတာကိုတရုတ်အစိုးရကနားလည်ပါတယ်ဒီထက်တရုတ်မှာလူမှုရေးတည်ငြိမ်မှုရှိဖို့ကအရေးကြီးပါတယ်ဒါကြောင့်လဲဆိုတော့တခြားနိုင်ငံများနဲ့ရှိတရုတ်ကလူအများပြားရဲ့စုဆောင်းငွေနဲ့ပိုင်ဆိုင်မှုတွေကအင်ဂျင်နီယာနဲ့ဆက်ဆက်ပတ်သက်နေပါတယ
်တရုတ်ဟာဩစတြေးလျရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်Evergrande လုပ်ငန်းကြီးရဲ့ပမာဏများလာတဲ့ချေးငွေတွေမဆက်နိုင်တဲ့ကိစ္စကဩစတြေးလျအတွက်လည်းစူးစူးရွရွထိခိုက်နိုင်ကြောင်းကြွန့်ကျင်သူတွေကသတိပေးထားပါတယ်။ဒီပြဿနာကြောင့်ဩစတြေးလျရဲ့အဓိကတင်ပို့ကုန်ဖြစ်တဲ့တမနီထုတ်လုပ်ရေးမှအဓိကကျတဲ့တန်တတူရိုင်းဈေးနှုန်းအပေါ်မှာထိခိုက်စေပါတယ်။တရုတ်ဘက်ကတမနီထုတ်လုပ်မှုကိုရှော့ချလာနိုင်တာဟာဆိုရင်တန်တတူရိုင်းဈေးထက်ကျလာနိုင်တယ်လို့သုံးသပ်သူတွေကသတိပေးပါတယ်။ Evergrande လုပ်ငန်းကြီးပြိုလဲသွားမယ်ဆိုရင်တော့ဩစတြေးလျရဲ့အစုရှယ်ယာဈေးကွက်နဲ့စိုးရိမ်လွန်းတဲ့ယင်းနီးမြုံနှံသူတွေမတိမငိမ်ဖြစ်စေနိုင်တယ်လို့လည်းသုံးသပ်သူတွေကသတိပေးပါတယ်။ဒါပေမဲ့လည်းကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံကိုစီမံခန့်ခွဲနေတဲ့တရုတ်အစိုးရအနေနဲ့ Evergrande လုပ်ငန်းကြီးပြိုလဲသွားမယ့်အရေးကိုကာကွယ်နိုင်ဖို့လုပ်ငန်းကြီးရဲ့အကျွေးတွေကိုတမျိုးတမျိုးပြင်ဆင်ပေးနိုင်ရေးဆောက်ရွက်လာမယ်လို့ဗန္ဒာရေးဆိုင်ရာသုံးသပ်သူတွေကမျှော်လင့်နေကြပါတယ်။ဘန္နာရေးပြိုလဲမှုကိုထိန်းချုပ်နိုင်ရေးတရုတ်အစိုးရရဲ့ကင်တွယ်ဆောင်ရွက်နိုင်စွမ်းကိုအကြီးအကျယ်ဆန့်တက်မှုဖြစ်ပြီးအောင်မြင်မှုဒါမှမဟုတ်လေကြာရှုံးမှုတွေကကမ္ဘာတစ်လွှားကိုတည်ရမှုရှိလာမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်ရှင
်။ဒီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကလည်းနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်Jutel 70B Asia Bing Juru channel 13 တမောင်ဟော Thaicom 6 Zulu channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Zulu ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေရှိသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်ရဲ2022ခုနှစ်အောက်တိုဘာလ12ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11.73 ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့တက်တန့်ရောင်သတင်းလွှာနဲ့အတူဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍမှာနားဆင်ကြရမယ့်အကြောင်းအရာကတော့
အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့တဲ့ခါကျတော့ဆိုင်းတိတ်တိတ်ပေါ့နော်ဒီဘလူ20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဖားပုံစံလိုဟာမျိုးလေးပေါ့နည်းနည်းချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့အခါမှာ
မကြခင်မှာနားဆင်ကြရပါမယ်ရှင်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးစီစဉ်ကိုအရင်ဆုံးတင်ပြပေးလို့ပါတယ်တရုတ်ရဲ့စစ်လက်နက်တွေဟာစစ်မြေပြင်မှာလက်တွေမဆန်းသက်ရသေးတာကများသလိုနိုင်ငံရေးအပါအဝင်နောက်ဆက်တွဲကုန်ကျစရိတ်တွေကလည်းများတာကြောင့်တရုတ်ရဲ့လက်နက်တင်ပို့မှုဈေးခွက်ဝေစုရော့ချလာနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ Rob Jennings ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်စီးပွားရေးအစီအစဉ်အဖြစ်တင်ပြပေးလိုပါတယ်ရှင်။ဗာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့2016ခုနှစ်ကနေ2020ပြည့်နှစ်အတွင်းလက်နက်ရောင်းချမှုဟာအရင်9နှစ်တာကာလနဲ့နှိုင်းယှဉ်ရင်9.8ရာခိုင်နှုန်းကျဆင်းခဲ့ကြောင်း Stockholm International Peace Research Institute ရဲ့အချက်အလက်တွေမှာဖော်ပြပါတယ်ဈေးကွက်ဝေစုအတုံးအနှုံအရာဆိုရင်တော့တရုတ်ရဲ့လက်နက်တင်ပို့မှုဟာ5.6 ရာခိုင်နှုန်းကနေ5.2ရာခိုင်နှုန်းကျဆင်းသွားကြောင်းစီးရင်တွေမှာဖော်ပြပါတယ်။ပုံမှန်အဖြစ်တရုတ်ဘက်ကလက်နက်တင်ပို့မှုဟာတစ်နှစ်ကိုဒေါ်လာတန်း3000ကနေဒေါ်လာတန်း4000လောက်ထိရှိတယ်လို့အမေရိကန်ခြေစိုက်ပညာရှင်တဦးဖြစ်တဲ့ Richard Basinger ကပြောပါတယ်။တခြားလက်နက်တင်ပို့ရောင်းချသူတွေထံကလက်နက်တွေထက်တရုတ်လက်နက်တွေကရောင်းစေးသက်သာပြီးမြဲလေနောက်ပိုင်းဝင်ဆောင်ကမှကုန်ကျစရိတ်များနိုင်တယ်လို့ပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာသုတေသနပညာရှင်ကော်လင်းကိုကပြောပါတယ်။တရုတ်နဲ့နိုင်ငံရေးမပြည့်လည်မှုကြောင့်တချို့ပြည်ပဝယ်ယူသူတွေကအဝေရက်သွားကြတယ်။အထူးသဖြင့်တော့တရုတ်မဟုတ်တဲ့တခြားရဲ့စနစ်တွေနဲ့ပေါင်းစပ်ဖို့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူတင်သွင်းတာမလုပ်တော့တာလို့ကော့ကပြောပါတယ်။တရုတ်ရဲ့စစ်လက်နက်အများစုကတိုက်ခိုက်ရေးမဆန်းသက်ရသေးတာကြောင့်ကောင်းကောင်းအလုပ်ဖြစ်ပါမလားဆိုတာကိုလေဝယ်သူတချို့ကတိလို့ကြတယ်လို့သူကထပ်လောင်းပြောပါတယ
် Ultimately the issue here does come with the made in China label
that ပြဿနာရဲ့အခြေခံကတော့တရုတ်နိုင်ငံမှာထုတ်လုပ်ပြီးဆိုတဲ့ဒီဇိုင်းနဲ့အတူတွဲဖြစ်လာတာပါတိုက်တော့မကောင်းပါဘူးတကယ်ဆိုရင်နေတဲ့အခြေခံဒါပါပဲဒါကြောင့်လဲတရုတ်ထုတ်ဆိုတဲ့အပေါ်မကောင်းမြင်မှုကနေစစ်လက်နက်ပစ္စည်းတွေအထိတက်ရောက်မှုတွေရှိလာတာ
ပါ2019-2020ပြည်နှစ်အတွင်းတရုတ်နိုင်ငံဟာကမ္ဘာမှာစရုပ်ထမြောက်လက်နက်တင်ပို့မှုအများဆုံးနိုင်ငံဖြစ်ခဲ့ကြောင်း Stockholm International Peace Research Institute ကဖော်ပြပါတယ်2016ခုနှစ်ကနေ2020ပြည့်နှစ်အတွင်းတရုတ်ရဲ့လက်နက်တင်ပို့မှု60ရာခိုင်နှုန်းလောက်က Algeria, Bangladesh နဲ့ Pakistan ကိုရောက်ရှိတာဖြစ်တယ်လို့ Stockholm Institute ကဖော်ပြပါတယ်လက်နက်ကန်ပြည်ပခများဆိုင်ရာသတင်းအချက်လက်တွေနဲ့ပတ်သက်ရင် Stockholm Institute ကိုအများအပြားကကူကားကြပါတယ်ဒီကာလအပိုင်းခြားတွေအတွင်းတရုတ်ရဲ့လက်နက်တင်ပို့မှုရဲ့38ရာခိုင်နှုန်းကမဟာမိတ်ဖြစ်တဲ့ပါကစ္စတန်နိုင်ငံကိုတင်ပို့တာဖြစ်တယ်လို့လည်းဖော်ပြပါတယ်စစ်မှုလုံကအခြေခံခိုင်မာတာကြောင့်တရုတ်မှာပြည်စုံကောင်းမွန်တဲ့မောင်းတူမဲ့ drone ယာဉ်နည်းပညာရှိပြီးအထူးသဖြင့်တော့အရက်ဖတ်သုံးဖြစ်ပြီးတခြားလက်နက်တိစမှုဆိုင်ရာနည်းပညာတွေကိုလည်းရုရှားထံကသင်ယူထားတယ်လို့သုံးသပ်သူတွေကယူဆကြပါတယ်။လက်ရှိမှာတော့တရုတ်အနေနဲ့တင်ပေါ်တိစမှုမှာအခွင့်အလမ်းတွေရှိတယ်လို့လည်းပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာသုတေသနပညာရှင် Colin Cock ကပြောပါတယ်။ပုံမှန်အဖြစ်တော့ဆင်းရဲတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံရေးအရာဆန့်ကျင်ဘက်ဖြစ်သူတွေကတရုတ်ထံကနေဝယ်ယူနေကြပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာ ပေါ်မှာရနေတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်ဝဲသူအများစုကတော့အာဖရိကအရှေ့လယ်ပိုင်းတောင်အာရှနဲ့လက်တင်အမေရိကတို့ကဖြစ်ပါတယ်အမေရိကန်ကာကွယ်ရေးဌာနရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဟာဝိုင်ကဒန်နီယယ်ကီအင်နိုယူအာရှပစိဖိတ်စင်တာကပါမောက်ခ Alexander Bubinga Akulu Piovari.
China is seeking clients everywhere in the world, and it has made some big progress.
Kabataloga, Wele, the Yashi, Pioca, Jodanibi, Tuya Lenadi, Nipina Baimale, Tidi Dada, Dutamu, the Chu, Shinivari, and then a same hymn lines one as she be, the Chainamabe, Sinon de Dadanele, Kana Nimare, Taja Tio Lenadiga, Nanga, and Mia Biago, Sersa Nimare.
Tanga, Lena, Wizard, and Nangan Tuiga, Majimina, Josaramu, take Michila Bau, Amya Piagaro, Sips in the Ram Hotte, Dre, Lena Dre will be Toto Yaramu, Lem Shiwu, Junction Tuiga, Piovari. Larry Mele, young web shipping now by, say Dang Michade, Lekanam, Yugaro, Aka Aliosa, Dreamy, Yabari. Dowin Jordan Litaka, Tioto, CH4B, Terrorsaw, Drone, and Chelsea, Janyang Mesure, Dringo. လုံးခဲ့တဲ့နှစ်နှစ်တုန်းကလေကြောင်းဆိုင်ရာသတင်း အတိုက်ခံလွှတ်တော်အမတ်တွေကတော့ကိုဗစ်-19ကာကွယ်ဆေးတွေထက်ဦးစားပေးပြီးယူခဲ့ရတဲ့အကြောင်းရင်းကိုမေးခွန်းထုတ်ခဲ့ကြပါတယ်။ရှာရီမန်လော့ခ်မန်ဟာမလေးရှားနိုင်ငံကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့နိုင်ငံသားရေးမူဝါဒနဲ့လုံခြုံရေးဆိုင်ရာအကြီးတန်းသုံးသပ်သူဖြစ်ပါတယ်။မလေးရှားနိုင်ငံကနှစ်ထောင်ဆယ့်ခုနှစ်နောက်ပိုင်းလစ်တိုရယ်မစ်ရှင်တင်မော်လေးစင်ဖာယူခဲ
think you have to spread the risk a bit.
ပိုင်နက်ဆိုင်ရာအငင်းပွားနေတဲ့နိုင်ငံတစ်ခုခံကနေဝယ်ယူရတာရဲ့တုံ့ပြန်ရေးဆိုင်ရာအကျိုးဆက်တွေကိုအမှန်တကယ်ထက်သွင်းစဉ်းစားရမှာဖြစ်ပါတယ်။မိခိုးနေရတဲ့အနေအထားမရောက်စေဘဲဖြစ်လာနိုင်ခြေရှိတဲ့အန္တရာယ်တွေကိုနည်းနည်းပိုပြီးထက်သွင်းစဉ်းစားရမယ်လို့ထင်ပါတယ်
။မလေးရှားနိုင်ငံဟာတရုတ်နဲ့တောင်ပြုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတရုတ်ဘက်ကအငင်းပွားရေပြင်အတွင်းကိုမကြာခဏဆိုသလိုသင်္ဘောတွေဆစ်ကြွနေတာပါ။အပတ်စဉ်စီးပွားရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။မြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်ဖို့ရန်ပုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုချိုမြို့တော်ကအိုက်ကဲဘူကူရိုအရက်မှာဖွင့်ထားပါတယ်။လောက်အားကူညီချသူတွေနဲ့လဲပတ်နေတဲ့စားတောက်ဆိုင်ကရသည်မအကျိုးအမြတ်ကိုမြန်မာပြည်သူတွေအတွက်လှူဒန်းနေတာပါ။မြန်မာစားတောက်တွေကတစ်ဆင့်မြန်မာနိုင်ငံကအခြေအနေတွေဂျပန်တွေပို့တည်သွားအောင်စီရင်ရန်ပုံငွေရှာနေတဲ့ SRR စားတောက်ဆိုင်အကြောင်းမဆုမြတ်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးနဲ့နိုင်ငံကပြည်ပခါကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံကရောက်မြန်မာတွေပုံစံမျိုးစုံရမငွေရှာတည်ကြပါတယ်။အဲ့ဒီထဲမှာဂျပန်နိုင်ငံတိုကျိုမြို့တော်ကစီးပွားရေးအချက်အချာကျပြီးတော့လူစီကားတဲ့အီကဲဘူကူရိုအရက်မှာဖွင့်ထားတဲ့မေဦးတော်လန်ရေး Spring Revolution Restaurant SRR စားတောက်ဆိုင်တွေပါပါတယ်။အောက်တိုဘာလမှာဆိုင်ဖွင့်တာ9လပြည့်သွားတဲ့ဒီဆိုင်ကိုစားဖွင့်တော့အခုလိုဆိုင်ကြီးမျိုးမဟုတ်သေးဘူးလို့ SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါတယ်။
အစားကတော့ဟိုအလောက်ကြီးမရှိသေးဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့ရတဲ့ခါကြတော့ဆိုင်တိတ်တိတ်ပေါ့နော်ဒီဘလူး20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးပေါ့နော်ငယ်ချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့ခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်စဖွင့်နေနေမှာပဲလူကညာချီပြီးလာတယ်လို့ဖြစ်သွားတာပေါ့နော် ဆိုတော့အဲ့မှာကိုရီးယားဒီသာသနာ့ဆိုင်လုပ်ငန်းတွေတွေ့ကြုံရတယ်မရှိရဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရတယ်မျိုးစုံကြုံရတယ်ပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လို့လို့ဟာမလဲမသိသေးဟိုရတယ်ကိုရီးယားအကြောင်းစစ်စာလောက်ပြီးပြင်ထားရလူနေရာလောက်ကြီးလာတဲ့အချိန်မှာဘယ်လိုမှမလောက်တော့ဘူးလीအချိန်ရတယ်မလောက်နေရာလည်းမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရရအများကြီးပေါ့နော်ဖ ချက်ပြောင်းရတယ်ပေါ့နော်ညတွင်ချင်းတပတ်တွင်မှာညတွင်ချင်းချက်ပြောင်းနေပြောင်းနေဆိုင်ကအခုပြောရမယ်ဆိုရင်လုံးဝ245ရောက်ပေါ့နော်ကောင်တာမှာပေါင်းမစွန်50လောက်ဒီဆန်နေဂျပန်မှာဆိုတော်တော်ဝကြီးရဲ့ဆိုင်ချစ်ကြီးအီးပေါ့နော်တော်တော်ကြီးပါတယ်ပြီးတော့ဒီအီကေဘူကိုလို့ဆိုတာလူအရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမင်းကြီးဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတက်တက်ပြက်ပြက်နေတကယ်နေရာကောင်းမှလုပ်ထားတာပါလို့စားတော့ဆန်ချစ်ကြီးလို့တောင်းပြောလို့ရပါတယ်ရှင်
တကယ်တော့မလက်လက်လွင်ကစားတောက်ဆန်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနစေရုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာဗျူတယောက်ဖြစ်ပါတယ
်သူနာဗျူဆိုတဲ့အချိန်မှာတော့ရိုးရိုးသူနာဗျူမဟုတ်ပဲနဲ့ဒီဟာပေါ်တော့ research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရေးပို့လို့ရ research စာရမ်းတွေပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟာပေါ်တော့ junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်စေရုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရတယ်ဖလက်ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲခြင်းတဲ့လူမျိုးပေါ့နော်ဒါမျိုးကိုယ်နိုင်ငံအတွက်ဟိုငွေချရမယ်ဆိုတဲ့ဒီနဲ့ထပ်ပြီးတော့မှလှုပ်ရမယ်ဆိုတဲ့အတည်ရပြီးတော့ဆိုင်ကလည်းကိုယ်တာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မလို့သွားရမယ်ဆိုရင်ကျွန်မမနာမနေလုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုယ်လာစားနဲ့ကိုယ်အဆင့်တန်းကိုယ်နေရာတစ်ခုနဲ့ဒီစစ်စစ်နေလို့ရတဲ့အနေထားပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ငါဘာလုပ်ပေးနိုင်မလဲငါဒီထက်ပိုလုံးမရမယ်ဆိုရင်စင်ရည်ဒီဆိုင်ကိုလှုပ်လိုက်ရတာပေါ့နော
်မြန်မာနိုင်ငံအတွက်ရမုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အတည်ပြုလိုက်ချိန်တွေကစိုက်မှအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆပြီးတော့ကူညီမယ်လို့အကြောင်းကြားကြတွေမနေဘူးလို့သူကပြောပါတယ်
အစာမှာဗောလန်တီးယား90နဲ့မှ6ယောက်ရှိရရှင်86ယောက်ထဲမှာတော့အကုန်လုံးကအလုပ်တစ်ဖက်နဲ့အလုပ်တရားလဲဟိုတူကြွားနေတခြားနေသွားတဲ့ခါရှိရခမမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ86ယောက်ထဲမှာဗောလန်တီးယား30လောက်နဲ့လဲပတ်နေရတယ်ပေါ့နော်ကျန်တဲ့ဟာကဝက်ဘ်ဆိုက်တင်းတို့အကောင့်တက်တင်းတို့အဲ့လို team လေးခွဲထားပါပေါ့နော်ကျမကစပြီးတော့မှ idea ရပြီးဆိုင်ထဲဆီပြသွားပြီဆိုတဲ့အချိန်မှာကြီးနာလိုက်တာပေါ့နော်ကျမရဲ့ Facebook မှာကြီးနာတဲ့ခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတိကြတဲ့အခါကျတော့အပြင်မှာမမြင်ဘူးပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ထားတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညတွင်ချင်းမှာပဲအကုန်လုံးကမေးရေးပို့ချရတယ်ဆက်ဆက်ချင်းမှာကျမတို့ပေါ်လို့96ယောက်မရှိဘူးပေါ့နော်လူ20ကျော်နဲ့စားခဲ့တာပေါ့နော်တဖြည်းဖြည်းဆိုင်ကြောင်းတည်လာတဲ့အခါမှာကျောင်းတက်နေတဲ့ကလေးတွေတခြားလုံလုံနေတဲ့ကလေးရတယ်ကျမတို့ဒီရက်ဒီအဆွေတော့အားပါတယ်လုပ်ပေးချင်ပါတယ်ဆိုတာမျိုးပေါ့နော်အားလုံးကကူညီပေးချရတယ်ရှင်နောက်ပြီးတော့ဒီ volunteer အနေနဲ့မဟုတ်ဘဲနဲ့လေဂျပန်မှာနေထိုင်နေတဲ့လူတွေပေါ့နော်အိမ်ဟိုအိမ်မှာစိုက်ပျိုးထားတဲ့ဒီနယ်လေးယူလာပြီးတော့မှမြန်မာနိုင်ငံရဲ့မြင်းခွာရဲ့ဥပမာချင်းဟင်းကားတီးလို့ဂျပန်မှာတိတ်မရလို့ဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးပါဆိုတာမျိုးလာပူတာမျိုးပေါ့နော်အားလုံးကတက်တက်ကြွကြွနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လူမျိုးဖြစ်ပါပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်မှာရနိုင်တဲ့ဟင်းအမယ်တွေကနေစင်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလျင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ့
အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆိုင်ဂျပန်ပို့များတယ်ဂျပန်လူမျိုးတွေပို့လာကြတယ်စာဖွင့်နေရဂျပန်ကြီးများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မဲပေါ့နော်အရန်ဆက်မဲစီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့အခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေတိုင်းမနေရလည်းမထက်တဲ့အခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲ menu ကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲ့ပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာဟင်းလေးဆိုလို့ဖြစ်နေဂျပန်လိုလေးရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလိုချက်ထားတယ်မြန်မာဥမာမဟင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆင်းမနဲ့လေးစားတယ်ညလေးစားတယ်မြန်မာနိုင်ငံရဲ့အဆင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတယ်မဟင်းကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လိုဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီပါညာပေါ့အရှင်းပြတယ်ပြီးရခါကျဒီချက်မောင်ရဲ့ကြော်ရဲ့ဆိုတဲ့ဂျပန်မှာမရှိဘူးလေမစားကြအောင်ဒါမှမဟုတ်ချမောင်ရဲ့ကြော်ရမ်းကြိုက်တယ်။အာချမောင်ရဲ့ဆိုလို့ပြင်ဘယ်လိုမျိုးအဟာရရှိရမြန်မာမှာဆိုရင်တော့ဒါကဘယ်လိုစားတာပေါ့နော်။အဲ့ဒါလေးရှင်းပြရတယ်။ပြီးရခါကျတော့ငပိရေကျိုးဆိုလို့ဖြစ်နေတယ်သူတို့ငပိရေကျိုးကျမမှာဆိုအနှံ့အယံ့နဲ့ပြောကြပြီးမယ်လို့ဒီကျမငပိရေကျိုးရမ်းစားကြတယ်အံ့ဩလောက်အောင်လေ။ ตัวตัวที่อาสาต้าปูสายเนี่ยตัวบาลีโซยังยังมันยังจะต้องตีเช่นลาบุเนาะอ๋อมีมันยังจะลุนยังมาลาพี่ตายยินดีมีหายเสียเลยตัวนี้เนี่ยยังกูทุ่งเสน่ห์ปุ่นนะจะเป็นว่าจะเป็นเรื่องดูคู่เวชีมีมันยังมาหายเสียข้าจะตัวชาจีจ่าเลยเช่นเช่นเมื่อที่อินเดียมาชาจีมีมาโซออร์ดินยังมาลาคุ้งเสียงกูดีตาพี่เดียวมาเปียลุยเสียปุ่นเนาะที่มีมาจังชาจีอย่างมันเล่าไปยังกูดีตาพี่เนี่ยเดี๋ยวดิฉันเลย ใช้เหตุผลเสียเลยลงว่าจะใช้เหตุผลลงว่ามาดูเลยที่มีอยู่ตัวนั้นยี่กงสันได้ไหมยี่มันยังแก้ไขปมนี้ลดทามอยู่เลยรู้เบียร์ขาดจอดีเมสเซจที่สุดลูกพี่เมสเซจคนนั้นส่วนใหญ่ที่ในอุตุนั้นสันนี้จะเกิดตรงนี้ชีวิตพี่เนี่ยอารมณ์ว่าพาพี่ไปจีมีเนี่ยปนจีมีเนี่ยขามาที่ใช้ง่ะโอ้ตามมันใช้พบเป็นในเทรดดิจิตอลลาร์ทัวร์อยู่เลยตีตัวชาเลยตีเด็กขามาลุงวิเลทเทิดรู้ยี่มันยังแก้เจ้าเนี่ยตัวกูพิเศษเหมือนชาเลยปนเนา နေနေပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေလည်းငါတို့ဘယ်လိုကူညီရမလဲဆိုတာအထင်မိလာတွေရှိတယ်ပေါ့နော်
အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဘဲနဲ့လက်နက်ကင်ဒေါ်လာရေးလုပ်နေတဲ့ PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရမှာမှားမလားရှင
်လက်နက်ကင်ဒေါ်လာရေးကိုအားပေးရဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့တဘုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငင်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တည်းလုပ်နေတာဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စေပြည်သူရပဲပြောလာသည်ဖြစ်စေကျွန်မအဲ့ဒါကိုအရှင်းပြဖို့အဆင်သင့်မယ်ပေါ့နော်ဂျပန်ပြည်သူရလည်းနားလေတယ်သူတို့ကလည်းဒီဟာကို PTA အတွက်သုံးပါဆိုပြီးပဲလူတောင်ရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစားဖွင့်လုံကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာသိမ့်မှုအဆုံးမတက်သေးသလိုမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလက်လွင်ကပြောပါတယ်ရှင်ကျွန်မစုမြတ်မောမှာ
မဆုမြတ်မောရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ရှင်ကဏ္ဍတွေသတင်းတွေနဲ့သတင်းဆောင်မတွေဗီဒီယိုသတင်းတွေကိုကျွန်မတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့သတင်းပတ်ရှင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။တောင်ကိုရီးယားမှာကိုဗစ်ကြာကကျင်းပနေတဲ့ဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာဘာကားတွေပြသနေပါတယ်။ပြီးတော့ဒီကမ္ဘာလုံးအနှံ့ Netflix မှာကြော်ကြားနေတဲ့ Squid Game လို့ထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရပ်ဝန်းကသတင်းတွေကိုတက်တန့်ရောင်သတင်းလွှာမှာမအေးသနာကျော်ပြောပြပေးထားပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာ COVID-19 ကပ်ရောဂါကူးစက်မှုတိုးများနေပြီမဲ့ပြီးခဲ့တဲ့သတင်းပတ်မှာစတင်ကျင်းပတဲ့26ကြိမ်မြောက်ဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့တောင်ကိုရီးယားအမှုပညာရှင်တွေ Director တွေတော်တော်များများရောက်လာခဲ့ကြတာပါပွဲတော်ဖွံ့ဖွဲကော်ဇွန်နီခင်အခမ်းအနားမှာတော့ Academy ဆုရကိုရီးယားရုပ်ရှင် Parasite ရုပ်ရှင်တွေက Park So Dan နဲ့ရုပ်ရှင် Director ဘွန်ဂျွန်ဟူတို့ကိုတွေ့ခဲ့ရပါတယ်ဒီဘူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာအဖွင့်စကားဖြစ်တော့ Heaven to the land of happiness နိဗ္ဗာန်ပျော်စရာဒုက္ခပုံစီဆိုတဲ့ရုပ်ရှင်ကားကိုဗုဒ္ဓနေ့အောက်တိုဘာလ6ရက်နေ့ကပြသခဲ့ပါတယ်။အဲရုပ်ရှင်မှာဇက်ရုံနှစ်ရုပ်ကိုအဓိကနေရာထားရိုက်ကူးထားပြီးတော့ထောင်သားအမှတ်203နဲ့သမီးလေးကိုတွေ့ကျင်လို့သူနဲ့တူတူထောင်ဖောက်ဖြည့်တဲ့နောက်ထပ်ထောင်သား2ဦးအဲထောင်သား2ဦးထောင်ထွက်ပြေးကြတဲ့အကြောင်းကိုရိုက်ကူးထားတာပါ။သူတို့လက်မှာတထေးမကြီးတကြောင်ပိုင်ဆိုင်တဲ့ငွေကြေးတွေနဲ့ပြဿနာရှုပ်ပြီးတော့အဲတထေးမကြီးရဲ့တပည့်တပန်းတွေသူတို့ကိုလိုက်ပြီးဖမ်းကြလို့ထွက်ပြေးကြရပါတယ်။ဒီရုပ်ရှင်မှာပါဝင်တရုတ်ဆောင်တဲ့မင်းသားနှစ်ယောက်ဖြစ်တဲ့ Choi Min-sik နဲ့ Park Hee-il တို့အဲ့ပွဲတော်ဖွင့်ပွဲကော်ဇော်နီခင်အခမ်းအနားကိုတူတူရှောက်လာကြတာတွေ့ရပါတယ်။ Biff လို့လည်းအတူကောက်ခေါ်တဲ့ပူဆန်ရုပ်ရှင်ပွဲတော်မှာတော့နိုင်ငံပေါင်း80ကျော်ကရုပ်ရှင်ကားပေါင်း220ကျော်ပါဝင်ရှင်ပြိုင်ပါတယ်။ဒါမဲ့ဒီကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုကြောင့်နိုင်ငံသားအဆင်တော်ဒါရိုက်တာ10ဦးဝင်းကျင်မဲ့ဒီပွဲတော်ကိုလာရောက်တက်နိုင်ပါတယ်။ပူဆန်ရုပ်ရှင်ပွဲတော်ကိုအောက်တိုဘာလ15ရက်နေ့ထိကျင်းပတာဖြစ်ပါလေ Netflix American Online ရုပ်သံလိုင်းကပြသတဲ့ Squid Game ကိုရီးယားရုပ်သံဇလံတွေဒီကမ္ဘာလုံးမှာအကြီးကျယ်အောင်မြင်နေတဲ့အချိန်မှာပဲ Netflix ရဲ့မူရင်းနောက်ထပ်ကိုရီးယားရုပ်သံဇလံတွေရုပ်ရှင်ကားတကားဖြစ်တဲ့ Hellbound ကိုအော်တိုဘာလ10ရက်နေ့တောက်ကြနေကပဲပူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခဲ့တာပါ Hellbound ရုပ်သံဇလံတွေကတော့ပရလောကသားတွေလူတွေကိုငရဲကိုလာလာပြီးခေါ်သွားတဲ့ဇလံဖြစ်ပြီးတော့ဘာသာရေးအဖွဲ့အစည်းတစ်ခုကဒီအဖြစ်ကိုအသုံးချလို့သူတို့ရဲ့ဘာသာရေးအသင်းနဲ့ဝင်အောင်လို့စီရင်တဲ့အကြောင်းရိုက်ကူးထားတာပါဝက်ပေါ်ကလူကြိုက်များတဲ့ကာတွန်းဇလံ
영상화가 가능한가, 어떤 방식으로 해야 될까에 대한 고민들이 있었고요. 이제 그런 고민들을 이제
ဒီကတွန်းဇလံကိုကားရိုက်ဖြစ်ရင်ကောင်းမလားဘလို့ဖယ်ရှူတော့ကနေတင်ပြရမယ်ဆိုပြီးတော့မိတ်ဆွေတွေနဲ့တိုင်ပင်ကြည့်ပါတယ်ပြီးတော့ Netflix နဲ့စကားပြောကြည့်တယ်တခြားကုမ္ပဏီတွေကိုလည်းကန်နံပြပါတယ်အဲ့မှာ Netflix ကရိုက်ဖို့ပြောတာပါလို့ထရင်းတူပူဆန်ဆိုတဲ့ကိုရီးယားတရဲကနဲ့နာမည်ကြီးတဲ့ဒေါက်တာယွန်းကပြောသွားပါတယ်ဒီရုပ်သံဇလံတွေကိုတော့ပူဆန်နိုင်ငံတကာရုပ်ရှင်ပွဲတော်မှာ on screen ဆိုတဲ့ခန်းမှာပြသတာဖြစ်ပြီးတော့ဒီကဏ္ဍကိုဒီနှစ်မှာစပြီးတော့လုပ်တာပါ Netflix HBO တို့လိုအွန်လိုင်းရုပ်သံလိုင်းတွေမှာပြသတဲ့ရုပ်သံဇလံတွေကိုပြတဲ့ခန်းသာဖြစ်ပါတယ်ဒီပူဆန်ပွဲတော်မှာ Hellbound ဇလံတွေပြတာကအာရှဒေသမှာပထမဦးဆုံးပြသတာဖြစ်ပါတယ်ဒီဇလံတွေကိုကနေဒါနိုင်ငံတိုရန်တိုရုပ်ရှင်ပွဲတော်မှာပထမဦးဆုံးပြသခဲ့တာဖြစ်ပါတယ်ဒီရုပ်ရှင်ဇလံတွေကို Netflix မှာနိုဗ ెంబర్ 19ရက်နေ့မှာစပြီးတော့ပြသမှာဖြစ်ပါတယ်ရှင် Netflix ဆုံးတန်လိုက်မှာပြသတဲ့ Squid Game ကိုရီးယားရုပ်သံဇာတ်လမ်းကတော့တကွာလုံးမှာလူပြောများပြီးတော့အောင်မြင်မှုအကြီးကျယ်ရနေတာပါ မင်းနေမိစိန်ဒီလိုမျိုးကလေးစံတဲ့ကစားပွဲကနေပြီးတော့အသက်လောင်ကြီးထက်ရတဲ့ကစားပွဲကိုစမ်းရင်ကြည့်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်။ကစားပွဲမှာပါဝင်ကစားသူတွေကရက်ဆိုရင်ရက်၊သွားဆိုရင်သွားဒီလိုကစားရပါတယ်။ရှုံးရင်အသက်ပါဆုံးရှုံးရတဲ့ကြောက်စရာကစားပွဲပါ။1960ပြည့်လွန်1980ပြည့်လွန်ကာလတွေကမြေပေါ်မှာရေးချစ်ပြီးတော့ကစားရတဲ့ကစားနည်းကိုအခြေခံထားပါတယ်။ဇလန်းတွေးရဲ့ပထမဆုံးဇ
ရနိုင်တဲ့အတွက်တနက်နေ့ပြစ်ခံရပါတယ်စကီဂိမ်းမှာပါဝင်သူ450ကျော်ကပတ်စံအထူးလိုအပ်နေသူတွေဖြစ်ပြီးတော့မြောက်ကိုရီးယားကနေထွက်ပြေးလာသူကအစားငွေကြေးအလွဲသုံးစားလုပ်မှုနဲ့တရားစွဲခံထားရတဲ့မန်နေဂျာအဆုံးပါဝင်ပါတယ်။သူတို့တွေကအနိုင်ရသူကဒေါ်လာ38တန်းကျော်ရရှိမှာပါ။ဒီရုပ်ကန်ဇက်လန်တွေစပြတဲ့စက်တင်ဘာ18ရက်နေ့ကစပြီးတော့လူကြိုက်များလာဖြစ်ပြီးအမေရိကန်ပြည်အောင်စုမှာ Netflix စပြတဲ့ရုပ်တန်ဇက်လန်တွေတွေတဲ့လူကြည့်အများဆုံးရုပ်တန်ဇက်လန်တွေ10နေရာမှာရှေ့ဆုံးရောက်နေတဲ့ပထမအဆုံးကိုရီးယားကဖြစ်ပါတယ်။ဒီရုပ်တန်ဇက်လန်တွေတစ်ကမ္ဘာလုံးမှာ Netflix ရဲ့နာမည်အကြီးဆုံးရုပ်တန်ဇက်လန်တွေဖြစ်လာနိုင်တယ်လို့လည်း Netflix ရဲ့တွဲဖက်အမှုဆောင်အရာရှိကပြောပါတယ်။နာမည်ကြီးတာကရုပ်တန်ကြီးပိရိတ်တက်ချာမာရင်ရက်သွားတာမဟုတ်ပါဘူး။ Metaverse လို့ခေါ်တဲ့ online ဆက်ချဝလာ online ကမ္ဘာမှာလည်း Squid Game ကနာမည်ကြီးနေပါတယ်။ဒီကမ္ဘာလုံးကပါဝင်ကစားသူတွေချိတ်ဆက်ကစားတဲ့ online game Roblox မှာလည်းလူကြိုက်များပြီးတော့Red Light, Green Light ကစားနည်းကိုကစားနေကြတယ်လို့ California အခြေစိုက် Roblox Company ကပြောပါရည်။ Twitter လူမှုကွန်ရက်စာမျက်နှာမှာတော့ #squidgame #redlight greenlight တို့ကနာမည်ကြီး tag တွေဖြစ်ပါရည်။ဒီရုပ်တန်ဇလန်တွေကဇကာကိုကပါဝင်ပြီးတော့ Squid Game ရုပ်တန်ဇလန်တွေဒုတိယပိုင်းဇလန်တွေကိုတော့ဆက်ပြီးရိုက်ဖို့လုပ်နေပါရည်။ Netflix ကဒီနှစ်တောင်ကိုရီးယားမှာရုပ်ရှင်ဇကာတွေရုပ်တန်ဇလန်တွေတွေရိုက်ကူးဖို့ဒေါ်လာတန်500ရင်းနှီးမြှုပ်နှံမှုလုပ်ကိုင်ထားတယ်လို့လည်းပြောထားပါတယ်ရှင
်။မအေးတန်လာကျော်ရဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ Facebook Messenger ကနေလည်းဆက်သွယ်နိုင်ကြပါတယ်ရှင်။ VOE သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။ခရစ္စတိုဖာကိုလံဘတ်ရဲ့ခေါင်းဆောင်မှုနဲ့စပိန်နိုင်ငံကသင်္ဘော၃စီးဟာဒီနှစ်ခေတ်မှာဘာဟာမတ်စ်လို့ခေါ်တဲ့ကျွန်းကလေးကို1492ခုနှစ်အောက်တိုဘာလ12ရက်နေ့မှာဆက်ရောက်ခဲ့ကြပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာနှစ်စဉ်အောက်တိုဘာလ12ရက်နေ့ကိုကိုလံဘတ်စ် Day အဖြစ်ဂုဏ်ပြုသတ်မှတ်ထားပါတယ်။ကမ္ဘာတဝန်းစားနပ်ရိက္ခာတွေ၊တရိတ်ဆန်တွေ၊သစ်ပင်ပန်းမန်လူတွေနဲ့ယောဂဗျာတွေပါမကျန်အကြီးအကျယ်ကုလူဆက်ဆံဖလှယ်ကြတာကိုအဲ့ဒီနေ့ဟာအစပြုခဲ့တဲ့အတွက် Colombian Exchange နေ့ရလို့ဒီကနေ့အထိလူသိများပါတယ်ဒီလိုကုလူဆက်သွယ်ခဲ့ကြတဲ့အတွက်ခေတ်စ်ကမ္ဘာသမိုင်းမှာ1492ခုနှစ်ဟာအထူးခြားဆုံးနှစ်ရလို့သမိုင်းပညာရှင်အတော်များများသဘောထားကြတာဖြစ်ပါတယ်
1960年ထောင်ချဝ50ရနေ1850年အတွင်းကမ္ဘာလူဦးရေဟာထောင်၄၉၂နှစ်ကထက်၄၀တိုးလာခဲ့ပါတယ်လူဦးရေအများအပြားတိုးလာတဲ့အကြောင်းရင်းတွေအများကြီးရှိပေမဲ့အထူးခြားဆုံးကတော့စားနပ်ရိက္ခာဖြန့်ဖြူးမှုတိုးလာတဲ့အချက်ကအသိသာဆုံးဖြစ်ပါတယ်စားနပ်ရိက္ခာတွေထဲမှာအမေရိကန်ဌာနေဒေသခံတွေရဲ့ပြောင်းအာလူးခရမ်းကျင်တီမြေပဲပလော့ပီနန်နာနတ်တီ
ငရုတ်ကောင်းတဲ့ကိုကိုစီတွေဖြန့်ဖြူးမှုဟာအထူးခြားဆုံးစားတောက်ကုန်တွေဖြစ်ပါတယ်။စားတောက်ကုန်တွေအနက်အာလူးဟာဥရောပအလဲပိုင်းနဲ့အရှေ့ပိုင်းဒေသဆင်းရဲချို့တဲ့သူတွေအတွက်အရေးအပါဆုံးစားနပ်ရိက္ခာဖြစ်လာခဲ့ပါတယ်။၁၆ရာစုအတွင်းပြောင်းတဲ့ပလောပီနန်ကိုလည်းအာဖရိကတိုက်ကိုဖြန့်ဖြူးခဲ့တာမှာဒေသထွက်ရိုးရာသီးနှံတွေအစားပြောင်းတဲ့ပလောပီနန်ကိုအဓိကစားကုန်အဖြစ်အစားထ
ထောင်900နဲ့1650ပြည့်နှစ်တည်းအတွင်းလူဦးရေပိုတိုးလာခဲ့ပါတယ်။ကိုလံပီယံ Exchange ကိုကမ္ဘာစားနပ်ရိတ်ခါဖလှယ်မှုကနေစားစရာအသစ်တွေကိုကမ္ဘာနေရာအနှံ့မိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။ထောင်400ကိုးဆနှစ်ခုနှစ်မတိုင်မီကဖလော်ရီဒါပြည်နယ်မှာလိမ္မော်သီးမရှိခဲ့ပါဘူး။အီကွေဒေါ်နိုင်ငံမှာမပြောသေးမရှိသေးပါဘူး။
စားအစာဖလှယ်မှုကြောင့်အီတလီနိုင်ငံကိုခရမ်းကျင်သည့်ကိုလံဘီယာနဲ့အင်ဒိုနီးရှားနိုင်ငံကိုကော်ဖီစိတ်ဟဝိုင်ကိုနာနတ်သည့်အာဖရိကတိုက်ကိုရာဘာပင်ထိုင်းတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုငရုတ်သည့်ဆွစ်ဇာလန်နိုင်ငံကိုချောကလက်စားသဖြင့်ပြန့်ဖြူးခဲ့ကြတာဖြစ်ပါတယ်။သင်္ဘောငယ်3စီးဘဟားမတ်စ်ကျွန်းလေးကိုစိုက်ကပ်နိုင်ခဲ့တဲ့ဖြစ်စဉ်ကြောင့်ကမ္ဘာသမိုင
ပြောင်းလဲပုံဖော်ပေးခဲ့တာလည်းဖြစ်ပါတယ်။ကမ္ဘာပေါ်မှာတိုက်တစ်ကြီးတစ်ခုရှာဖွေတွေ့ရှိခဲ့ရုံနဲ့မကပါဘူး။ကမ္ဘာတောင်းတဲ့မြောက်ချမ်းအရှေ့နဲ့အနောက်ပိုင်းအကြားကုန်းသွယ်ရေးစိတ်ကူးကြံစားချက်တွေတီထွင်မှုတွေနဲ့ရင်ကျစ်မှုတွေပါမကျန်အပြန်အလှန်ပုံမှန်ဆက်သွယ်ဖလှယ်နိုင်ခဲ့ကြပါတယ်။ထောင်၄၉၂ခုနှစ်ကတည်းကကမ္ဘာပြည်သူတွေဟာကမ္ဘာလူပေါင်းအတိုင
ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နီမနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းစီစဉ်ရဲ့ရုပ်သံအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB နဲ့မစ္စီမာရုပ်သံတို့မှလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင် VOA ရဲ့အင်ကန်နီမနက်ခင်းအစီအစဉ်တွေကိုတော့လိုင်းတိုမီတာ2540 50တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးပြိုလဲမသွားအောင်နိုင်ငံတကာတိုင်ဝမ်ကနေဝန်ဝန်ပြီးပံ့ပိုးပေးကြဖို့အာဖဂန်ရေး G20 ထိပ်သီးအစည်းအဝေးမတိုင်ခင်တည်းအလို့တနင်္လာနေ့ကအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပန်ချလိုက်ပါတယ်။အာဖဂန်စီးပွားရေးပြိလဲလာအောင်နိုင်ငံတကာဥပဒေတွေကိုမချိုးဖောက်ဘဲလုပ်ပေးနိုင်မယ့်နည်းလမ်းတွေကိုရှာဖို့လိုနေပြီလို့ပြောပါတယ်။အာဖဂန်ပြည်သူတွေအတွက်အာဖဂန်အရက်ဖက်ဝန်တန်းတွေတက်ကြွနားလည်သူတွေဆက်ပြီးအလို့လုပ်ပေးနိုင်မယ့်အခြေအနေမျိုးဖန်တီးဖို့လုပ်ပေးရမယ်လို့လည်းပြောပါတယ်။အီရန်နိုင်ငံမှာတနင်္လာနေ့ကအကျဉ်းပါခဲ့တဲ့ရွေးကောက်ပွဲမှာဘာသာရေးခေါင်းဆောင်မော့ကတ်ဒယ်အယ်ဆာဒါကမဲအများဆုံးရနေတယ်လို့တနင်္လာနေ့ထုတ်ပြန်တဲ့ကနဦးမဲရလက်တွေမှာဖော်ပြနေပါတယ်။ရှီယာမွတ်စလင်ခေါင်းဆောင်ရဲ့ပါတီဟာအီရန်တော်တော်329နေရာမှာ90ကျော်အနိုင်ရခဲ့တာလည်းဖြစ်ပါတယ်။ဥရောပနိုင်ငံတွေပေါင်းစည်းရေးမှာအဓိကမန်နိုင်တရက်ဖြစ်နေရှုမြင်ကြတဲ့ဥရောပသမဂ္ဂ EU ဥပဒေထက်ပိုလန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကပိုးပြီးတော့အာဏာရှိတယ်လို့ပိုလန်တရားရုံးချုပ်ရဲ့ပြီးခဲ့တဲ့သတင်းပတ်ဆုံးဖြတ်ချက်ကိုစိန်ခေါ်မှုမလုပ်ဘူးဆိုရင် EU အဖွဲ့ပြိုကွဲနိုင်တဲ့အန္တရာယ်ရှိတယ်လို့ EU အရာရှိတွေကသတိပေးကြပါတယ်။ပိုလန်ပြင်ဟန်ဂေရီလို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ဟာဥရောပသမဂ္ဂတရားရေးဥပဒေနဲ့ပတ်သက်ပြီးတော့အငြင်းပွားနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရဝန်ယူဆပ်ဟာဒီကနေ့အင်ကာနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အတွက်ပြည်ဆောင်ဖို့နိုင်ငံရေးပါတီတချို့ကိုရွေးကောက်ပွဲကော်မရှင်ရုံးကိုလာရောက်ဖို့အတွက်ဖိတ်ကြားထားပါတယ်။အာဆီယံအထူးကိုယ်စားလှယ်နဲ့ပြည်ဆောင်ဖို့အတွက်ဖိတ်ကြားထားတဲ့ပါတီစင်းကိုတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့ဖိတ်ကြားထားတဲ့ပါတီတွေထဲမှာတချို့နိုင်ငံရေးပါတီတွေတော့မပါဝင်ပါဘူး။
ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ညပိုင်း9:00ကနေ10:00အထိထုတ်လွှင့်မယ် VOA Radio ရုပ်သံအစီအစဉ်ကတော့လိုင်းတော်မီတာ32 32နဲ့90တက်တူကနေဖမ်းယူနိုင်ချပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပညာအပေါင်းကနေကြင်ဝေးပြီးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိ